ကျမစုမမရှင်ဒီကနေ့ကစပြီးတော့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အစ်စ်ဗဟိုအစ်စ်ဆေးရုံကြီးကိုယုံမှာအုပ်စုလိုက်တပြိုင်တည်းကိုဗစ် -19 ရောဂါပိုးရှိမရှိစတင်စစ်ဆေးနေပြီဖြစ်တဲ့အကြောင်းပြောပြပေးချင်ပါတယ်။မြန်မာနိုင်ငံတစ်ဝှမ်းလုံးအတိုင်းအတာနဲ့ကူးစက်မြန်ကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိမှုပေါင်းကစက်တင်ဘာလ28ရက်နေ့ညနောက်ဆုံးထုတ်ပြန်ထားချက်အရနောက်ထပ်900နီးပါးပိုးတွေ့ရှိတဲ့လူနာအသစ်တွေတိုးလာလို့အခုဆိုရင်တော့စုစုပေါင်းပိုးတွေ့ရှိသူက11600ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုက250ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုအခြေအနေမှာတော့ယောဂပိုးတွေ့ရှိမှုအများဆုံးဖြစ်ပွားနေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အဆင့်ဆေးရုံကြီး၄ရုံ၊ဗဟိုအဆင့်ဆေးရုံကြီး၅ရုံ၊စုစုပေါင်းဆေးရုံကြီး၉ရုံမှာအုပ်စုလိုက်လူတွေအများကြီးတစ်ပြိုင်တည်းထဲကိုဗစ် -19 ယောဂပိုးရှိမရှိစတင်စစ်ဆေးနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOE မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ်
။ဒီနေ့စားပါခင်ဗျ။ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့ခရိုင်ဆင့်ဆေးဝင်၄ရုံ၊ဘိုးဆင့်ဆေးဝင်၅ရုံ၊ကိုးရုံမှာစပြီးတော့ရန်ကုန်တိုင်းဒေသကြီးထဲမှာစတာ။ကိုးရုံမှာကျွန်တော်ကဒီနေ့စပြီးတော့ဒါခွဲရန်အစားပေါ့နော်ကျွန်တော်ခွဲရပါလေ။စပြီးတော့စစ်ပါ။ဥတီအုပ်စုတွေက၃ခုရှိပါတယ်။အမတ်တဲ့ဥတီအုပ်စုကတော့ခုနတော့ဒီတက်မကြီးဝန်ထမ်းတွေဖြစ်ပါတယ်။တက်မကြီးဝန်ထမ်းတွေကနေပြီးတော့ထိတွေ့မှုရှိထားတဲ့ပုံပေါ်ရေးတက်မကြီးဝန်ထမ်းတွေကနေမတ်တဲ့ဥစားပြီးဖြစ်ပါတယ်။အမတ်နဲ့ဥစားပြီးအနေနဲ့ကတော့ PUI လို့ခေါ်တဲ့စောင့်ကြည့်လူနာတွေပေါ့နော်။ခုနကယောဂလက္ခဏာတွေထားတယ်။ဆေးရုံရောက်တဲ့အခါကျတော့ဒါမျိုးဥစားပြီးဖြစ်ပါတယ်။နံပါတ်၃အုပ်စုကတော့ကျွန်တော်က primary contact ပေါ့နော်။အတူတူလူနာနဲ့အနီးကပ်ထိတွေ့ထားတဲ့အုပ်စုပေါ့။ပြောစုဥတီပြီးဖြစ်ပါတယ်ခင်ဗျ
ဒီကနေ့စတင်စစ်ဆေးတဲ့သူတွေထဲမှာတကယ်လို့ပိုးတွေ့ရှိတဲ့သူတွေကအုပ်စုလိုက်လူအများကြီး positive ဖြစ်လာရင်ဘလို့ရှေ့ဆက်ပြီးတော့စောင့်ရှောက်မှုပေးမလဲပိုးမတွေ့ပဲ negative ဖြစ်လာတဲ့သူတွေကိုဘလို့ဆက်ပြီးတော့စောင့်ကြည့်မလဲဆိုတာကိုကျန်းမာရေးနဲ့အားကစားဝန်ကြီးကနေဥဆောင်ပြီးတော့ရန်ကုန်တိုင်းအစိုးရအဖွဲ့ရန်ကုန်တိုင်း COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီတို့အကြိမ်ကြိမ်ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့ကြိုတင်ပြင်ဆင်ထားပါတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်
အဲကျွန်တော်တို့ကတွေ့လာရင်ပါလို့မယ်မတွေ့ဘူးပါလို့မယ်ဒါကတော့မနေ့ကညအထိတော့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ကျွန်တော်တို့ကတော့ positive ဖြစ်သွားပြီဆိုရင်တော့ကျွန်တော်က patient ကို၄မျိုးသေးစားခွဲတာပေါ့နော်တစ်ကကတော့ positive ဖြစ်တယ်ဘာလက္ခဏာမှမပြောင်းနှစ်က mild symptom ပြတယ်သုံးက severe symptom နဲ့ပြတယ်နံပါတ်၄ကတော့လုံးဝ severe ဖြစ်နေတဲ့အုပ်စုပေါ့နော်အဲ့ဒီ၄အုပ်စုမှာကျွန်တော်တို့ကပိုအယိုးယိုးဆင်းဆင်း symptom တွေပဲပြရင်မပြင်းထန်တဲ့လူနာပေါ့နော်အဲ့ဒါမျိုးကိုကျွန်တော်တက်ဆိုင်ရာ design နေတဲ့ hospital ရှိပါတယ်ကျွန်တော်ယူမ1နှစ်အောင်မြင့်ဖို့ပေါ့နော်ဂရင်ပေါင်းကျွန်တော်9,000 6,000 လောက်ပြင်ဆင်ပြီးသားဖြစ်ပါပြီနောက်ထပ်လည်းထပ်ပြီးတော့တိုးနေရတယ်ရှိတယ်ရှိပါတယ်အဲခုနကနည်းနည်းပို့ပြီးတော့ပြင်ထန်တဲ့ severe ဖြစ်တဲ့ဟာတော့ကျွန်တော်သူ့ဝနလူအားမျိုးပေါ့နော်အရင်နေ့ရှိတဲ့နေရာတွေပေါ့ဝေးဝါးကြီးရောဖောင်ကြီးရောပေါ့နော်တောင်းကလာတို့နေရာမျိုးတွေမှာလည်းဂရင်လို့ရင်တို့တို့ပေါ့နော်
ဒီကနေ့စစ်ဆေးမှုတွေအပြီးပိုးတွင်းရှိမှုတွေထဲမှာကျန်းမာရေးဝန်ထမ်းတွေဆရာဝန်သူနာပြုတွေကအများဆုံးဖြစ်ခဲ့တယ်ဆိုရင်လက်ရှိကိုဗစ်တိုက်ဖျက်ကုသရေးကျန်းမာရေးလုပ်ငန်းခွင်တွေမှာရှေ့တန်းကနေအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်ကုသပေးနေရတဲ့ကျန်းမာရေးပညာရှင်တွေအတွက်အရေးပေါ်ကြိုတင်ပြင်ဆင်ထားဖို့ကအရေးတကြီးလိုအပ်နေပါတယ်လို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအကြံပြုပါတယ်။
ကဲညာသိညာရင်ထူးထူးတဲ့ကျန်းမာရေးဝန်ထမ်းတွေမှာအဲ့လိုတွေးခဲ့လို့ရှိရင်သူတို့ကိုတိတဲ့ဖယ်ရှားလိုက်မယ်ဆိုလို့ရှိရင်အလုပ်လုပ်တဲ့သူတွေအတွက်ကိုအခက်အခဲများဖြစ်မလားအဓိကတော့ဒီကျန်းမာရေးဝန်ထမ်းတွေကိုဟိုလက္ခဏာမရှိတော့ကောင်းနေတော့သူတွေ positive ဖြစ်ခဲ့ရင်သူတို့နေရာမှာအစားထိုးဆောင်ရွက်ပေးမယ်သူတွေလိုအပ်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကိုချူတင်ပြင်ဆင်ထားမယ်လို့ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကအခုချိန်မှာ positive ဖြစ်တဲ့လူတွေကနေကျန်တဲ့လူတွေကိုမကူးဆက်အောင်တိတဲ့ဖယ်ရှားထားမယ်စကူကိုနိုင်တလောက်လုပ်မယ်ဆိုတဲ့အခြေအနေမှာရှိတဲ့အတွက်ကြောင့်မလို့တို့လိုလစ်လပ်သွားတဲ့ကျန်းမာရေးဝန်ထမ်းနေရာမှာအစားထိုးဒီ positive ထွက်သွားတဲ့သူတွေနေရာမှာအစားထိုးဖြည့်ဖို့အတွက်เนาะကျန်းမာရေးအင်အားတွေကိုဖြည့်တင်ထားဖို့လိုတယ်ပေါ့เนาะအဲ့တော့တစ်ခါမှလည်းဒီကျန်းမာရေးဝန်ထမ်းဆရာဝန်သူများပြုတွေကိုဗိုလန်တီးယာအနေနဲ့စင်တာတွေမှာခေါ်ထားတာကျွန်တော်တို့တွေ့တယ်ပေါ့เนาะဆိုတော့တို့ထဲကနေလိုအပ်တဲ့နေရာမှာဖြည့်ဖို့အတွက်ကိုကြိုတင်စဉ်းစားထားလိမ့်မယ်လို့ကျွန်တော်အနေနဲ့စမိတယ်ပေါ့เนาะ
COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီဥက္ကဋ္ဌနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမနေ့တုန်းကနိုင်ငံကိုပြောကြားတဲ့အစီရင်ခံစာမိန့်ခွန်းထဲမှာတော့တောင်ကိုရီးယားနိုင်ငံကနေမှားထားတဲ့အမြန်စစ်တဲ့ဓာတ်ခွဲစမ်းသပ်ကိရိယာတွေနှစ်သိန်းရောက်ရှိလာပြီဖြစ်လို့ပိုးစစ်မှုနှုန်းဟာမြန်လာတယ်လို့လူလူကြားမှာယောဂပိုးတွေ့တာတွေကလည်းပိုများလာနိုင်တယ်ဆိုပြီးပြည်သူကိုသတိပေးပြောကြားခဲ့ပါတယ်ရှင်ကျွန်မစုမောမှာ